ထိုင်းနယ်စပ်မြို့ဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့ကခရင်အုပ်ချုပ်မှုရုံးနဲ့ရဲစခန်းတစ်ခုလုံးကိုအဝေးထိန်ဒရုန်းနဲ့ဗိုလ်ချက်တိုက်ခိုက်ခံရလို့ခရင်အုပ်ချုပ်မှုနဲ့ဒုတိယပုံမှုကြီးအဆင့်ရှိရဲ့ယာယီတိုင်မှုတို့ပါဝင်လူတရာစင်ကျော်ထိခိုက်သေဆုံးမှုရှိတယ်လို့ဒေသတွင်းသတင်းတွေရသိရပါတယ်။သေဆုံးသူ3ဦးထက်မနည်းရှိပြီးတော့သေဆုံးသူတွေထဲမှာတော့ခရင်အုပ်ချုပ်မှုနဲ့ထွေးဝန်ထမ်းတချို့ပါတယ်လို့သိရပါတယ်။သေဆုံးမှုအတိအကျကိုတော့သိကြအတည်ပြုလို့တော့မရသေးပါဘူး။စက်တင်ဘာလ3ရက်နေ့ညနေ6နာရီကျော်မှာမြောက်ဒီရဲစခန်းညပိုင်း9နာရီကျော်မှာတော့ခရိုင်ထွေးဥယုံတို့တိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ထိခိုက်သူတွေထဲမှာစစ်တပ်ပိုင်းအရာရှိတချို့အပြင်ရင်းသေးရဲတွေလည်းပါတယ်လို့ဒေသခံတူဦးက VOA ကိုပြောပါတယ်။အခုလိုတိုက်ခိုက်ခံရပြီးတဲ့နောက်မှာတော့မြောက်ရီမြို့ထဲမှာနေကြာဆောင်တပ်တွေနဲ့စစ်တပ်လုံခြုံရေးတပ်တွေနေရာယူလှုပ်ရှားခဲ့ကြတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းမှုကြိုးစားပေမဲ့ဆက်သွယ်လို့မရပါဘူးစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးအခုတိုက်ခိုက်မှုကိုတော့ Federal Wings Drone တပ်ဖွဲ့ကတိုက်ခိုက်တာဆိုပြီးတော့သတင်းတချို့မှာဖော်ပြပါရယ်မြောက်ရီမြို့နယ်အတွင်းမှာတော့ကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေကဒီရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်စခန်းတွေကိုထုစစ်ဆင်နေပြီးတော့စစ်ကောင်စီဘက်ကလည်းမကြသေးခင်ကသူတို့လက်လွတ်ဆုံးရှုံးခဲ့ရတဲ့မြောက်ရီမြို့အနီးကစစ်ဗျူဟာကြားတဲ့လက်ခတ်တောင်စခန်းကုန်းကိုပြန်လည်ရဖို့အတွက်အင်အားအလုံးကြီးနဲ့ထုစစ်ဆင်ဖို့ကြိုးစားနေခြင်းလည်းဖြစ်ပါရယ်ခင်ဗျာ